နောက်ဆုံးနေ့နောက်ဆုံးအထိုင်ဆိုတော့သရာတွေတက်နေကြလားသရာတွေယော့ကုန်ကြလားအခုဒီဟမ်အေးသရာတွေတက်နေပါနော်နောက်နေ့ဒီချိန်ကိုနောက်ဆုံးအထိုင်လို့ပြောလို့ရတယ်အာဖုန်းညနေနေ့ကင်းအထိုင်နေမရှိတော့လားနေ့ကင်းတစ်ထိုင်ရှိအောင်မဟုတ်ဒါပေမဲ့နောက်ဆုံးအထိုင်လို့ပြောလို့ရတယ်ဘာလို့နောက်ဆုံးအထိုင်လို့ပြောလို့ရလဲဆိုမနေ့ပြန်ဒီလိုချိန်ထိုင်ခွင့်ရှိပါတော့မလားမရှိတော့ဘူးเนาะအဲ့တော့မနေ့ပြာကြမှာအာငါတို့ခုနှစ်နာရီထိုးရင်ကြီးမောင်းခောက်ရင်ငါတို့ထိုင်ရအောင်မယ်ဆိုတဲ့စိတ်နဲ့တန်းတနေလဲเนาะမိမိအတွေ့တွေကအရာမထင်တော့ဘူးခီးမရောက်တော့ဘူးအကျိုးမရှိတော့အဲ့တော့ဒီထိုင်ရနောက်ဆုံးအထိုင်အဲ့ဒီအထိုင်တိုင်းအထိုင်တိုင်းမှာလည်းပဲဦးဇင်းတို့ယောဂီတို့ဘက်ကနှလုံးသွင်းထားမှာဘလန်းစခန်းမဲ့ထိုင်ခဲ့ထိုင်ခဲ့ဘယ်နှစ်နှစ်ပဲအာထုတ်ခဲ့အာထုတ်ခဲ့အထိုင်တိုင်းအထိုင်တိုင်းဟာငါရဲ့ပထမဆုံးအထိုင်ဒီတချိန်ဟာလားကိုယ့်အတွက်အထိုင်ပဲနော်ခုနေတော့ပြောခဲ့တဲ့စကားလိုပေါ့ပြီးခဲ့တဲ့ကိစ္စတိုင်းပြီးခဲ့တဲ့ကိစ္စတိုင်းပြီးခဲ့တဲ့အချိန်တိုင်းကာလ၃ပါးအနက်ကအတိတ်မှကြံခဲ့ပြီးပြီအတိတ်မှကြံခဲ့တယ်လို့ပြောတဲ့စကားရဲ့အတိတ်ပဲဟာအနိစ္စခြင်းနဲ့အပြည့်သေးကိုပါသွားပြီဘလို့မှပြန်လဲတန်းတာဥသွေးနဲ့လောကပြဘာတွေနဲ့ရင်းနှီးอยู่လဲမရတော့အဲ့ဒါကိုလောကမှာပြောကြတဲ့ဘုရားဟောတဲ့အနိစ္စဒုက္ခအနတ္တဟောတယ်ဒီခန္ဓာပြီးနဲ့ပြီးလို့ခန္ဓာချင်းနဲ့ကျင့်လို့ပြီးတဲ့အနိစ္စကြတော့ကုံလွန်ပြီးသွားတဲ့အချိန်တိုင်းအချိန်တိုင်းကိစ္စတိုင်းကိစ္စတိုင်းအရာတိုင်းအရာတိုင်းဆောင်ရွက်မှုတိုင်းဆောင်ရွက်မှုတိုင်းဟာဘလို့မှပြန်ပြီးတော့ရနိုင်တော့တဲ့အစင်မရှိဘူးပြန်လဲရယူလို့လဲမရနိုင်တော့တဲ့အပြည့်မျိုးကိုအနိစ္စလို့လောကမှာတော့ပြောခလုတ်တယ်အမလီအနိစ္စရဲ့ပုဂံကွက်လေအမလီအနိစ္စရဲ့မမြဲဘူးပုဂံလေးကွဲသွားပြီဒီလိုပြောကြတာကွဲခြင်းကြေခြင်းပြက်ခြင်းပျောက်ခြင်းအလုံးသေဆုံးခြင်းတွေဟာအနိစ္စချက်ထမှာပဲအပြက်တိုင်းအပြက်တိုင်းအဲ့ဒီအပြက်တွေဟူပဲမြင်နဲ့တွေ့တဲ့အပိယမှာတကယ်ဉာဏ်သစ်တာဘာဖြစ်လို့လဲဆိုတော့ကိုယ့်ရုပ်ကိုယ်ခန္ဓာတောင်မှပဲအပြက်သေးဟူသွားမှာဟိုကိုယ့်ရုပ်ကိုယ်ခန္ဓာကိုအပြက်မြင်မှနော်အပြည့်ဆိုတာကိုသိနေမှအပြည့်လို့နှလုံးသွင်းနိုင်မှသိပြီးတော့တန်ဖိုးရှိလာတယ်လို့ဆိုတဲ့ယူဆနည်းမျိုးပေါ့ငါမငါဆိုတဲ့မှန်တဲ့နည်းမျိုးပေါ့နော်မှန်မျိုးမျိုးရှိကြတဲ့အထက်မှာမိမိကိုယ်ကိုမိမိအထင်ရောက်တဲ့မှန်အလှမှန်ပဲဖြစ်ဖြစ်စီဝါဥစ္စာမှန်ပဲဖြစ်ဖြစ်တက်တဲ့ပြည့်တဲ့ဆိုတဲ့မှန်ပဲဖြစ်ဖြစ်အဲ့ဒီမှန်နေရအစိုးဆုံးဒီလိုအဲ့တော့အခုနောက်ဆုံးအထိုင်လို့ခုနကပြောတဲ့စကားရအခုထိုင်ရမယ်ဆိုရင်အထိုင်တိုင်းအထိုင်တိုင်းမှာလည်းဓာရီဘဖောက်ပြန်တဲ့ဝေဒနာတွေရှိနေမှာပဲရှိနေကြတဲ့အထက်မှာမိမိတို့ကသွားပြီးတော့ငါယုံငါခန္ဓာလို့ခုနကအစွဲမျိုးနဲ့သွားယူတဲ့အစွဲတွေကြောင့်မခံလာဘူးဖြစ်တယ်ဆိုရင်အဲ့ဒီမခံလာတဲ့စိတ်အစဉ်ကိုဖယ်နီးရှားနီးနောက်တစ်မျိုးပြောရင်မခံလာလို့ရင်မဆိုင်ခြင်းလို့မတွေ့ခြင်းလို့ရှောင်နီးတိန်နီးအဲ့ဒါတွေတမျိုးထပ်ပြီးတော့နားလည်အောင်ပြောကြမယ်ဆိုရင်အကြောင်းကင်းအောင်နေတဲ့နည်းပေါ့လောကမှာဥသိန်းတို့ဒီတရားထိုင်နေတော့လေဓာကြီးလေးပါဖောက်ပြန်တဲ့ဖောက်ပြန်မှုရဲ့အကြောင်းနဲ့ဥသိန်းတို့ရင်ဆိုင်ရတယ်အဲ့ဒီအတိုက်တန်နဲ့တွေ့တယ်ဓာလေးပါရဲ့အတိုက်နဲ့နော်အေးဒီကနေ့စခန်းနေထွက်လို့ပြန်သွားကြရတဲ့အခါကျတော့လေလောကထဲမှာလူမှုရေးစီးပွားရေးအစအစအရရအကြောင်းကိစ္စတွေနဲ့တွေ့မှာပဲအဲ့ဒီမှာမလူတဲ့သဘောတွေမနှစ်သက်တဲ့သဘောတွေနော်မနှစ်မြုပ်နိုင်တဲ့သဘောတွေလက်မခံနိုင်တဲ့သဘောတွေအဲ့ဒါအနေနဲ့ပတ်သက်လာရင်ဒေါသဖြစ်တယ်နော်လောဘဖြစ်မယ်ဒေါသဖြစ်မယ်မောဟဖြစ်မယ်အဲ့ဒီအတိုက်တွေမျိုးစုံကြုံလာဘုန်းဘုန်းတို့ဆရာတော်ကြီးပြောလို့ပြောတာရှိတယ်အခုကိတော့ဆိုင်ကယ်ပေါ့ဗျာနော်ဟိုသူတို့ငယ်ငယ်တုန်းကစက်ဖိန်ဆရာတော်ကြီးစီမှာတရားထုတ်စဉ်ခါတုန်းကသင်ဆရာတော်ကြီးစီမှာအားထုတ်စဉ်ခါတုန်းကပါရီသမီးဈေးသွားဝယ်ကြည့်ဆိုပြီးစပိန်နေနဲ့လွတ်လိုက်စပိန်နဲ့သွားဝယ်ခံလိုက်ဝယ်ကျင်တာဝယ်ပြီးပြန်လာလို့အိမ်ပြန်လာရောက်လာရင်လည်းစပိန်စီတတ်တယ်လို့ပြောလို့မရဘူးတဲ့ကိုလန်းကိုဖြောင်းဖြောင်းသွားတတ်ရုံနဲ့စပိန်စီတတ်တယ်လို့ပြောလို့မရဘူးတဲ့ကိုလန်းကိုဖြောင်းဖြောင်းသွားနေတာမှန်ပေမဲ့ကိုကိုရှေ့ကနေဖြတ်ပြီးတော့တိုက်မယ်အတိုက်ဘေးကနေလာတိုက်မယ်အတိုက်နော်အတိုက်မျိုးစုံကိုကိုမှန်ပေမဲ့ကိုကိုလာတိုက်တဲ့အတိုက်ကိုရှောင်နိုင်မှလားတိုက်တဲ့အတိုက်ကိုခံနိုင်ရရှိမှနော်ရှောင်တဲ့တိမ့်တဲ့မှကိုတကြောင်းနဲ့လမ်းမှန်နေမရဘူးအဲ့ဒီအတိုက်တွေပေါ်မှာရှောင်တဲ့တိမ့်တဲ့ အယူအဆတွေနားလည်မှစိတ်ထားတွေထားတတ်မှဦးဇင်းတို့တရားဓမ္မတို့ဒီလောကမှာအတိုင်မျိုးစုံရှိကြတာပဲဗျာနော်ဒီသာစုချင်းချင်းမှာကိုပဲဟောလို့ပုထုဇဉ်တွေသဘောသဘာဝရဒါတွေရှိကြတာပဲလေအဲ့ဒီခါကျတော့အဲ့ဒီအတိုက်တွေနဲ့တွေ့လာတဲ့အခါလေးကြလေကြောရှောင်းတာတိမ့်တတ်ဖို့ဆိုတာဒီဝိပဿနာတရားဒီအကျင့်ကိုအားထုတ်ထားတယ်လို့မှာဒါကြောင့်ဦးဇင်းတို့ပြောခဲ့ပါတယ်ပထမဆုံးနေ့စပြီးတော့ထိုင်နေနေရလူသစ်ပဲဖြစ်ပါစေဘယ်နဲ့စခန်းမဲ့ထိုင်ဘူးတဲ့ပုံကိုပဲဖြစ်ပါစေနော်ဒီမှာတရားအားထုတ်တဲ့အခါမှာတရားအားထုတ်ရင်တရားမှန်သည့်သည့်မိမိအတိတ်လေးတစ်လုံးတွေးရမှာခုနှစ်ရက်အားထုတ်ရင်ခုနှစ်မှန်သည့်သည့်စိတ်ကလေးတွေပြောင်းအောင်ရုပ်ကလေးတွေပြောင်းအောင်ပြောင်းလို့ပြောင်းလာမှာပြောင်းပြီးတော့ပြန်ညပါပြောင်းပြီးတော့အိမ်ကျရင်တော့ရခင်ပုံစံတန်နဲ့မတူအောင်ပြောင်းပြီးနေကြပါလို့ပြောလိုက်လို့ပြောင်းတာမဟုတ်ဘူးမိမိရဲ့ဟာဒီခုနှစ်ရက်တာအနာပါနရှူလီဇံနဲ့တမာရီသီလတမာရီတွေထူထောင်တယ်ဝေဒနာနဲ့မိမိရုပ်မိမိခန္ဓာအချက်ဆုံးဖြစ်တဲ့မိမိရုပ်ခန္ဓာကိုသိကံကွန်းလို့ဆွန့်လို့တဲ့စိတ်တွေနဲ့နေပြီးတော့ကျင့်ကြံအားထုတ်တဲ့အသည့်တွေကြောင့်မိမိမှာအခါမှရှိတဲ့မွေးရပါဖြစ်တဲ့စိတ်ကြမ်းရုပ်ကြမ်းတွေအဲ့ဒီလက္ခဏာတွေတဖြည်းဖြည်းချင်းတဖြည်းဖြည်းချင်းပါပါနဲ့နေပြီးတော့မတူတော့တဲ့ပြောင်းလဲမှုမျိုးဖြစ်အဲ့ဒီလိုကိုခန္ဓာရည်ရှိအောင်အဲ့ဒီလိုစိတ်ကလေးတွေထားတတ်အောင်လောကမှာဖြစ်လာတဲ့အကြောင်းတွေအရာတွေရဲ့အပေါ်မှာအကြောင်းကင်းတဲ့အခါကျတော့ပူပင်သောကဖြာပါဒဆိုတာမရှိတော့ဘူး။အဲ့ဒီလိုပူပင်သောကဖြာပါဒမရှိတဲ့လူရဲ့ရုပ်ဟာစိတ်ဟာအေးချမ်းတယ်။စိတ်အေးချမ်းတော့ရုပ်ပါအေးချမ်းတယ်။စိတ်ကြည်လင်တော့ရုပ်ပါကြည်လင်လာတာပေါ့။ဒါကြောင့်တရားအထုတ်တဲ့လူတွေရဲ့စိတ်၊ရုပ်ဆိုတဲ့ရုပ်တည်နံရဲ့လက္ခဏာတွေဟာဘလူကတိုက်တွန်းစရာမလိုဘူး။ဘလူကမှပြုပြင်စရာမလိုဘူးနဲ့အလိုလိုတရားစောင့်ရှောက်တရားအားထုတ်တဲ့လူတရားကနေပြီးတော့ဆောင်ချောပါတရားထိန်ပါအဲ့လိုမျိုးဦးဇင်းတို့ကိုယ်တိုင်နေလဲကျင့်ခဲ့တာဆရာတော်ကြီးနဲ့မတွေ့ဘူးနော်ဦးဇင်းတို့တခြားနီးတွေနဲ့ကျင့်ခဲ့တာပါဆရာတော်ကြီးနဲ့တွေ့လို့ဒီနေရာနေလဲဦးဇင်းရကူမိကောင်းစုကောင်းလို့ခေါ်တာပေါ့ကိုတရားအထုတ်ဖြစ်အောင်အာသမီးပဲဖြစ်နေပါစေအမေသွားတရားအထုတ်အဖေသွားတရားအထုတ်နော်အထုတ်ဖြစ်အောင်တိုက်တွန်းတဲ့အာသမီးဟာကားလိမ်မှာသမီးလိမ်မှာနော်ပါဠိရေသွားတရားအထုတ်ချေလို့ခိုင်းတဲ့အဖေမေယာလည်းပဲဒါအမတန်ကျေးဇူးကြီးမားတဲ့မိခင်ဖခင်မလို့ကျေးဇူးကြီးမားတာတဲ့ပူပြီးထပ်ပြီးအလွန်တရာကျေးဇူးကြီးမားတဲ့မိခင်ဖခင်အဲတော့မှန်ကန်တဲ့လမ်းကြောင်းပေါ်ကိုထပ်ပြီးတင်ပေးနိုင်တဲ့အတွက်အဲတော့ဦးဇင်းကဆရာတော်ကြီးနဲ့တွေ့တဲ့အကြောင်းကတခြားနည်းတွေနဲ့အများအားအစင်ငါကိုရောကိုမိတ်ဆွေတွေရောထိုင်နေကြတဲ့အချိန်မှာမိတ်ဆွေတယောက်နဲ့မိတ်ဆွေတယောက်ကလာပြီးတော့အာအကိုတို့ဘယ်နည်းနဲ့ကျင့်လဲဆိုပြောပြတဲ့အခါကျတော့ဆရာတော်ကြီးရှိတဲ့အကြောင်းပြောတယ်ဆရာတော်ကြီးနဲ့နောက်ဆုံးတွေ့ပြတာပေါ့ဒီလိုဆရာတော်ကြီးဒီမှာပထမစခန်းစာအထုတ်ပြအထုတ်ပြတဲ့အခါမှာပဲအတိတ်စိတ်တွေပါကြပေါ့ပြန်မယ်လို့တော့စိတ်ကူးထဲ့တယ်တည့်ရအထုတ်လိုက်တယ်တော်တော်ပြင်းပြင်းထန်ထန်ခံစားရတယ်ဒုံလမဝစ်ပြီးတော့အထုတ်တဲ့အခါကျတော့ပင်ငန်းပွားပွားချုံပြီးအထက်ကတခါလေပြင်းနေတော့တာပဲဒူးမြောက်လိုက်ပေါင်မြောက်လိုက်ရိမ့်လိုက်ရိမ့်လိုက်နဲ့ပြင်းနေတာအနားကနေလာပြီးတော့အခုဦးသိန်းတို့လိုတရားပြတဲ့ယေဟန်နေမများသေးဘူးအဲ့တော့ဆရာကြီးကနှစ်ပါးလောက်ပဲရှိတရားပြတဲ့ဆရာကြီးကယောဂီရတဲ့နဲတော်ကိုယောဂီရလဲ5-60လောက်ပဲရှိတယ်။တကြံစခန်းအဲ့ဒီမှာပြင်လိုက်လှုပ်လိုက်ရိမ့်လိုက်ရိမ့်လိုက်မျက်စိဖွင့်ကြည့်လိုက်ပေါ့အဲ့လိုနေတဲ့အချိန်မှာတရားပြဆရာကြီးတခါကြီးဥတင်ဆိုတွန်တေးရရန်ကုန်တွန်တေးရအဲ့ဆရာကြီးကဦးသိန်းတို့နှစ်ယောက်ကိုငကူကလဲဆရာတော်စီကိုတမင်တကူတကသွားပြီးရှောက်ထားတာဆိုတော့ဆရာတော်လည်းပြောထားအောင်ပေါ့လေခယူးတစိုက်ပြပြီးပေါ့လူလဲနေတော့ခယူးလဲစိုက်ပါအဲ့လာပြောကိုရီးယားရှူးနေလဲပဲထပ်ရှူခိုင်းနေနည်းနည်းငြင်းသွားလာပြောတယ်နည်းနည်းလှုပ်လာပြောတယ်နည်းနည်းမှကိုမလှုပ်ရဘူးဖြစ်နေစိတ်ကတူလို့ဦးသိန်းတို့လည်းစိတ်တူတတ်တာပဲလူတိုင်းလူတိုင်းမှာဒေါသတွေရှိတာဒါပေမဲ့ဦးသိန်းငယ်ချင်းလည်းကြာလဲကြာအကြည့်ရင်တော့အေးအေးလေးအများအားပြုံပြုံပြုံပြုံနေတယ်ဒါကြောင့်ပြုံပြုံပြုံပြုံနေတဲ့သူကြောက်ဖို့ကောင်းနေတယ်ပြုံနေခဏလေးတိတ်ပြီးမပြုံနဲ့ပြုံတဲ့သူကတခါကြတော့အတွင်းစိတ်ကတစ်မျိုးရှိအပြင်ဥပရိယုံနဲ့အတွင်းအစ္ဆဒတ်နဲ့ကွာတာရှိအပြင်ဥပရိနဲ့အစ္ဆဒတ်နဲ့တထထဲကြတဲ့လူရှိတယ်အဲ့လိုမျိုးကွာခြားတဲ့အခါကျတော့ပြုံပြုံပြုံပြုံနေအဲ့မဲ့ပြုံးပြုံးလို့ဆိုတော့သူ့ကိုပို့ပြီးပြောပြတာပေါ့လေနှစ်ယောက်ကြားထဲမှာထိုင်တာလဲနှစ်ပါးရှင်ပြီးထိုင်နေခါကြတော့အဲ့တော့ तू ကဒေါသတွေအရင်ဖြစ်နေနဲ့ तू သပြင်းနေချာကြားနေရတယ်ကိုယ်လည်းတရားလာထိုင်တာဟုတ်ကိုယ်လည်းပြင်လိုက်လှုပ်လိုက်နေပဲသူ့စီသွားကိုယ်ကလည်းဒကာကြီးကလည်းဟိုဆေးရလဲငုံတော့ तू ဆေးနဲ့လည်းနှမ်းတယ်ဟိုတပြေးဖြစ်ပြောတယ်အဲ့ဒါနဲ့ तू စိတ်တိတိုးဖြိုးလဲဖြိုးခေါ်ပြောတာဦးစင်နဲ့တပြေးရတယ်ဒီတခါလာပြောရင်တော့ဖို့ကိုလှုပ်လိုက်ပြီအာမင်ဘာနဲ့လောက်ရမှာတော့ကိုတရားပြဆရာကိုလည်းစိတ်တူနေတာပဲပြောလို့သာ तू ကကိုတည်းစိတ်တူလို့ကိုကသူ့ကိုထိန်းလိုက်တာအားနဲ့ပဲပြန်ထိုင်ပြန်အောင်အဲ့လိုတင်းင်းနဲ့လုံနေအောင်အဲဖြုတ်တော့ဒီတစ်ခါတော့ကျွန်တော်မရတော့ပြရလေလာလို့ရှိရင်တော့လို့ကိုလုံ ထုတ်ကိုထုတ်လို့မယ်ဆိုအဲ့ဒါနဲ့ဥစဉ်ပြောရတယ်သူ့ကိုပြောလို့မရတော့တခါကြီးကြားတယ်ဥစဉ်တို့တတ်နိုင်မလို့တတိထားပြီးထိုင်မယ်တခါကြီးဥစဉ်တို့ကြားတယ်သိမပြောနဲ့ပြောရင်လည်းဥစဉ်မဲ့ဘေးရမင်းကြီးပြောနှစ်ပါးကြားတယ်မပြောနဲ့လို့အဲ့လိုတော့ပြောထားတယ်စိတ်တယ်နော်လောကကလူတွေကစိတ်တယ်ကျမ်းတယ်ကျမ်းတယ်ဆိုတာဥစဉ်တို့လည်းကုသကြည့်တာပါပဲဘလူပြောလိုက်ရင်တော့အနေထားလေးဘလူပြောင်းသွားတယ်အင်္ဂလိပ်ကလေးဘလူပြောင်းသွားတယ်အမူအရာလေးဘလူပြောင်းသွားတယ်ပေါ့ကြည့်ပြီးတော့နေရတယ်အဲ့တခါကြီးကဥစဉ်တို့ကကြံစီအောင်မကြံစီတယ်အဲ့တခါကြီးကတခြားတနေရာမှာနောက်ဘုတော်ဖိနေပြန်ကြဘူးလို့စောင်းစောင်းထိုင်နေနေရနေပြတာပြရင်လည်းဟိုကနေပြီးတော့လက်ပြီးနဲ့ထိုးထောက်လိုက်တာအဲ့လိုထိုးတဲ့လူလည်းရှိတယ်အဲ့တော့စိတ်ချမ်းယုတ်ချမ်းနေပေါ့စိတ်ချမ်းယုတ်ချမ်းနေကျမ်းတဲ့ခါကျတော့အမှန်ကတော့ကိုယ့်ယုတ်ကိုယ်ခန္ဓာကိုဓာတ်ကြီးလေးပါဖောက်ပြန်တဲ့ယုံဓာတ်ကြီးလေးပါတော့ညီပရိယာဘောတေသောဝါရောဆိုပြီးဓာတ်ကြီးလေးပါဖွဲ့စည်းထားတဲ့ဓာတ်ကြီးလေးပါတော့ညီကိုငါယုံငါခန္ဓာလို့ဆိုတဲ့ခါကျတော့ငါမှအရန်ခံစားဟာအဲ့ဒီခံစားတဲ့စိတ်ကိုဘလို့မိမိဘက်ကပဲခံစားနေရသည်ဖြစ်သည်စိတ်ကလေးတစ်ချက်ကိုမှကိုကမပြောင်းနိုင်နေတဲ့အချိန်မှာဒေါသကိုဘလို့မှမထိန်နဲ့ဒေါသထိန်နိုင်အောင်ဆိုရလေအဲ့လိုတစင်ချင်းတစင်ချင်းတစင်နဲ့တစင်ရင်းတယ်ရင်းအောင်မြင့်တယ်မြင့်အောင်ဆိုတဲ့အချိန်မျိုးတွေသိကံခွင့်လို့ဆွလွတ်နိုင်တဲ့စိတ်မျိုးတွေတစင်ချင်းအဲ့လိုမွေးယူရတယ်ယောက်ျားရဲ့မိန်းမရဲ့ဘုန်းကြီးရဲ့ဒီလိုက်ရဲ့လို့ခွဲပြီးမပြောလို့ဘူးနော်ယောက်ျားမိန်းမယဟန်ဒီလိုက်ရဲ့ဆိုတဲ့ပြည့်ညက်တွေလည်းတကယ်တမ်းကျဥသိန်းတို့တင်ရလို့သာပဲအားလုံးဒီထဲမှာထိုင်နေတဲ့ဥသိန်းတို့ဘုန်းဘုန်းတို့အပါဝင်အားလုံးကရုပ်တွေတူကြတာပဲစိတ်တွေတူကြတာပဲအဲ့လိုဆိုရင်ယောဂီတို့လက်ခံမှာမလားရုပ်တွေတူတယ်စိတ်တွေတူတယ်ရုပ်ချင်းတူလားဘေးဘက်တူလဲလက်ကြည့်ပါဦးရုပ်ချင်းတူလားမတူပါဘူးဥသိန်းရဲ့ဝါတဲ့လူနဲ့ပိန်တဲ့လူနဲ့ဖြူတဲ့လူနဲ့မဲတဲ့လူနဲ့လို့ပြောမှာဒါအပြင်ရုပ်တွေဗဟိတရုပ်ဖောက်ပြန်တတ်တဲ့သဘောရှိတာဖောက်ပြန်တတ်တဲ့သဘောကိုပဲရုပ်လို့ခေါ်တာဖြစ်တဲ့အတွက်အားလုံးကပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းဖောက်ပြန်နေတာဖြစ်တဲ့အတွက်တူတဲ့ရေဟုလို့တစ်ချက်ပြောလို့ရတယ်။စိတ်ချင်းတူတယ်ဆိုတော့ကြောက်လေဘလို့တူပါမလဲဗျာ။ तू ကစိတ်ရှိတတ်တယ်ဗျာ။ तू ကသဘောကောင်းတယ်ဗျာ။ဘလို့ပြောပြောအမလီ तू ကသိခံတတ်တယ်လို့ပြောမှာပေါ့။ဘလို့ပြောပြောသိခံတယ်ဆိုမှလည်းသူ့ရဲ့အတိုင်းအတာတစ်ခုထိမရောက်သေးလို့နော်။အတိုင်းအတာတစ်ခုထိရောက်လာလို့ရှိရင် तू လည်းထပ်ပောက်ခွဲတာပဲ။ဘုံဘုံပြောလို့ပေါ့။ထိုင်တမာရီထိုင်မရှိဘူး။အကြောင်းတိုက်ဆိုင်လာလို့ရှိရင်တော့ဘလောက်ပဲအရိယာအရိယာသူတော်ကောင်းသူတော်ကောင်းနဲ့အကြောင်းတိုက်ဆိုင်လာလို့ရှိရင်တော့ထပြီးပောက်ကွဲတာပဲအဲ့တော့ဘလို့တူကြတယ်လဲဆိုရင်အားလုံးမှာမိမိပြုခဲ့တဲ့ကာယကံမှုဝစီကံမှုမနောကံမှုအကြောင်းတွေခံပြီးတော့ကာမတက္ကရတ္တာဆိုတဲ့ကံအကျိုးပေးတွေအပေါ်မှာအကြောင်းခံပြီးတော့လောဘတက္ကံဒေါသတက္ကံမောဟတက္ကံဇိယိုက်တွေအားလုံးမှာရှိမာနလောဘဒေါသမောဟမာနအဲ့ဒီဇိယိုက်တွေရှိဇိယိုက်ရှိတာချင်းအတူတူကြီးပဲသူကတော့လောဘနဲ့တယ်သူကတော့ဒေါသနဲ့တယ်လို့မြန်သွားမထင်လိုက်နဲ့နော်အကြိုက်နဲ့မတွေ့သေးဘူးနော်အမလီငါကြောင့်လေစပွဲစွန်းစပွဲထမင်းစပွဲကိုလှမ်းပြီးတော့ထားတာအုပ်ဆောင်မဟုတ်ပဲထားတာမစားဘူးတက်ပြီးတော့ကျသားဝတ်သားတွေတင်းထားတာမစားဘူးကြောင်လေးသဘောကောင်းတယ်ကြောင်လေးသူတော်ကောင်းလို့သွားပြီးတော့ထင်လို့ရပါမလားဗျာဘာဖြစ်လို့လဲသူ့အကြိုက်နဲ့မတွေ့လို့ငကြော်လေးလည်းတင်းထားတဲ့နေအုပ်ဆောင်လည်းမဟုတ်ဘူးရောလောကစကားရှိတယ်လေမကြော်မကြိုက်ရင်ကြောင်မိုက်သူ့အကြိုက်နဲ့တူလဲတွေ့ရောထပြီးတော့တွေ့တော့တာပဲအဲ့ဒီလိုပဲအကြောင်းတိုက်ဆိုင်လာရင်ထပြီးတော့လောဘဒေါသမောဟစိတ်ကြမ်းတွေကုန်ထွက်လာတော့တာအဲ့ဒီခါလေးကြားလေကြောင်းပြင်းလုံရင်ပြင်းလုံရနေပြီအဲ့တခါကြီးကိုလည်းပဲသိခံတခါကြီးကိုလည်းသိခံသူ့ကိုလည်းပြောတခါကြီးကိုလည်းပြောတာတော့အဲ့ဒီကြောင်းတော့အေးသွားတော့နောက်တကြတော့ကိုကိုတိုင်းကဘလို့မှမခံစားနိုင်တော့မခံစားနိုင်တော့အေးမဖြစ်ဘူးနော်အတိတ်စိတ်တွေကြအတိတ်စိတ်တွေကြပြီးတော့လေဆရာတော်ပြန်မဲ့လို့သွားလျှောက်ပြီးတော့လေဆရာတော်ဆရာတော်သဘောကနော်သူ့ဘာသူဝင်လာတဲ့ယောဂီကုသရာနဲ့ကဝင်လာတဲ့ယောဂီပြန်မာလို့သွားပြန်ဖို့သွားလျှောက်တယ်ခုဥသိန်းတို့တားတယ်ယဟန်နဲ့ရတယ်ဥသိန်းတို့လာလျှောက်တာရှိတယ်တက္ကမတွေတည်းကတော့ဆရာလေးတွေလျှောက်လာမပြူမလျှောက်ခဲနဲ့ပြန်သွားတာတယောက်နှစ်ယောက်ရှိတယ်လို့အဲ့ဒါဥသိန်းမသိလိုက်တက္ကရာကလာလျှောက်တယ်ယဟန်နဲ့ကလာလျှောက်တယ်ဥသိန်းတို့တတ်နိုင်မလို့ကူစွတ်ဆောင်ထားတယ်မပြည့်အောင်ဆွတ်ဆောင်တဲ့အတိုင်းနဲ့တားတဲ့အတိုင်းနဲ့နေပြတယ်နေပြတော့သူ့အကျိုးရှိကိုအကျိုးရှိရှိဒါပေမဲ့ဖုံးဖုံးတို့သဘောကြတော့အတ္တနဲ့ဘာမှမလုပ်အတ္တဆိုတော့ကိုယ်အလိုနဲ့ပေါ့သူ့ပြန်ရင်လည်းလူမပြန်တဲ့လူမပြောဘူးဒါပေမဲ့မပြန်တဲ့ပြောလို့ပြန်လို့လည်းပဲတဲ့သူမင်းသဘောတပြီးတော့အာမထုတ်ချင်တော့ပြန်မယ်လို့ငါလျှောက်တော့မင်းသဘောတဲ့အရှင်ဘုရားသဘောတဲ့ဘာလို့လဲဆိုတော့ကိုယ်ကတွေးလိုက်တယ်အေးငါမထိုင်နိုင်လို့ပြန်မယ်လို့ပြောတာဟုတ်သူ့เจ้ามาลาပြီးအာထုတ်တာအေးပြန်ပေါ့အရှင်မရတို့တော့ဘယ်တော့မှဒီလိုမျိုးပွဲလဲမလာနဲ့ဒီပြတို့နာမည်ပြက်တယ်လို့မပြောဘူးเนาะမ မပြန်မှန်းနဲ့လို့လည်းမတားဘူးမင်းအရှင်မရသဘောလို့ပြောတယ်ဟုတ်တာပဲဝิญဉ်တော့လည်းငါတရားနဲ့ငါဝင်တာအခုလည်းငါအာမထုံးနေတော့ဆိုတော့ငါပြန်မယ်လို့စိတ်ကူးထဲအေးတမဘုရားဆိုပြီးတော့ဘာမှမပြောတော့ဘူးကိုယ့်အကူခုံဝေးဖြစ်ပြီးမြဲရတောင်ဆက်ဆက်ကြဆရာသမားရဲ့စိတ်တတ်နဲ့ဆရာသမားရဲ့အရိယာစံနဲ့သဘောထားကိုတကယ်နဲ့နဲ့နဲ့တွေးကြည့်တယ်အဲ့ဒါနဲ့ပြန်လာပင်ကောင်းမှုချုံပြီးတော့အတူတူပေါ့ဟိုအဲ့တော့လည်းဒီလိုပဲဟိုဖားစီတော့ဘူးတုံမောင်းလေးခောက်တယ်တောက်တောက်တောက်ဆိုတဲ့တုံမောင်းလေးခောက်တယ်ဦးဇင်းလို့စီအခုတော့နှုတ်တရားမတက်ပြန်ညပြန်ဖွင့်တော့ဗောလေနှုတ်တရားလည်းဖွင့်တက်တယ်အဲ့မှာဗရာဘလူတက်လာလဲဆိုတာယောဂီတို့ခဏတည်းထိုင်ပြီးမင်းနဲ့ပြန်ဆိုပြန်ကြတော့မှာနော်အခုတထိုင်မဲထိုင်ထိုင်နှစ်ထိုင်မဲထိုင်ထိုင်အဲ့မှာတနာကြီးပဲထိုင်ထိုင်နာယူဝက်ပဲထိုင်နေဗရာပါဖို့ဦးဇင်းပြောပြပွဲပြီးကမှဗရာတင်တယ်လို့ထင်ရင်လည်းထင်ဒါရတရားဆိုတော့အမြင်နဲ့ထက်ပန်နေဘူးလူရှိနေဘူးလူနော်။အဲဥစဉ်ဘလူတွေးမိလဲဆိုတော့ထိုင်ပြီးထိုင်လိုက်တာ။အေးတော့ဥစဉ်ရဲ့နှုတ်ရဲ့မေတော်ကသုံးခလေးထင်းရင်းနဲ့တခါနောက်ရွာထဲမှာရက်ွက်ထဲမှာလမ်းလျှောက်ရင်းနဲ့တခါခွေးဆွဲလို့တောင်မွေးနဲ့လဲဘူးတော့နှစ်ခါလဲလဲလဲလဲပြီးတော့ခါကနာတော့အဲ့ရတဲ့မှာ3လလောက်3လ5လလောက်တွန်းလုံးလဲတယ်မထလုံးဝမထနိုင်စေးဝင်သွားပြရတော့လည်းပဲစေးဝင်ပြန်စင်းအဲ့တိုင်းပဲအဲ့ရတဲ့မှာထနိုင်တော့မထနိုင်တဲ့ခါကျတော့သူကြောဒီမှာပုရိပါဒီပေါ့လူတယောက်ဟာတော့တနေ့တစ်ချိန်ချိန်မှာအလုံးဒီရုပ်တိခန္ဓာပြတ်ကြမယ်လူကြီးပြတ်ကြရမယ်အချိန်မှာဖြစ်တဲ့စိတ်ကလေးတွေအဲ့ဒီအထိကိုကိုယ်သွားပြီးတွေ့လိုက်တယ်ဝေဒနာတက်တယ်အေးအဲ့ညာထဲမှာတုံလုံးလဲနေတဲ့လူမမကိုယ့်ရဲ့မိခင်မယ်တော်ပေါ့ဘယ်လောက်ခံစားရမလဲအဲ့ဒီအချိန်မှာပါဇက်ကပြောနေဆိုနေပြီးတယ်ကိုကျိုးကျိုးပြီးတော့တွေးလိုက်မိတယ်ကဘလို့တွေးလိုက်မိလဲဆိုတော့အေးနောက်တစ်ဖြည်းတစ်ဖြည်းတစ်ဖြည်းတစ်ဖြည်းဟလာသတ္တမိယပြုစုတဲ့ဥစ္စာကမနိုင်နေမနှင်းဖြစ်လာရင်အချင်းကြာတာကာလတွေရှည်လာရင်ငါကြောမှာအကြည့်ဘူးပေါက်တာတို့နော်ဘယ်ညာမဆောင်းနိုင်တော့တာတို့တမယာပြုပြင်ပေးမှကိုအယိုးကိုမတည်နိုင်ဘူးလို့ဆိုတဲ့စကားရှိတယ်လေစိတ်သွားတိုင်းကိုမပါဘူးဆိုတဲ့စကားရှိတယ်လေအဲ့ဒီအချင်းခါကြရင်ဘလောက်ဒုက္ခရောက်လာမလဲထိုင်းနေနဲ့တွေးနေရနော်ဝင်နေထွက်လျက်တော့နှာခေါင်းတော့သူ့ပါသူသူ့လို့သူလုံနေတာပေါ့ဒါမှကိုအတ္တနဲ့ရှူတာမဟုတ်တော့ဘဲနဲ့တွားတွေးမိဟေးအဲ့လိုသာဆိုလို့ရှိရင်တော့ဘလို့လုပ်ပါမလဲဒီဝေဒနာတက်တာငါ့ဟောကူဝေဒနာတက်တာဘာမှမဟုတ်သေးဘူးငါအမေဆိုလို့ရှိရင်သူအဲ့ရတဲ့မှာဘုံဘုံလဲနေတာအဲ့ဒီအချိန်တော့မှသူကစကားပြောနေနေဆိုကြဲကြဲလဲမခေါ်နိုင်တော့သာသမီကိုခေါ်ခြင်းလို့ရှိရင်လည်းဖြာလေးကိုလက်နဲ့ပုတ်ပြီးခေါ်ရတဲ့အစဉ်ရောက်ပါဇက်အကြည့်ရှားအကြည့်ပေါ့အကြည့်နေနေမျက်စိကလုံးဝအနာကိုသားလာမှန်သမီးလာမှန်မျက်စိအကြည့်ရချုပ်သွားပြီမျက်စိနာနာလျာကိုမနောအာယုံ၅ပါးမှာအကြည့်တက်တွေရှိတယ်လေမျက်စီလုံးကြီးကမြင်တာမဟုတ်အကြည့်တက်ကမြင်တာနားအပေါက်ကြီးကကြားတာမဟုတ်အကြည့်တက်ကကြားတာဆိုအားလုံးသိတယ်လေအဲ့ဒီအကြည့်တွေတပြေးတည်းချုပ်လာတမျိုးစီချုပ်လာတော့နောက်ဆုံးလိုက်ကြလေကြာကိုကဘယ်တော့ဒီသွားတွေးမိလဲဆိုတော့အကယ်၍များအားလုံးခြေတွေလက်တွေရုပ်ကြီးကိုယ်ကြီးအားလုံးချုပ်သွားပြီမနှောအကြည့်လေးတစ်ခုပဲကြားမယ်ပေါ့ပေကံနီးလေးမှအားလုံးတက္ကသမားတွေတွေ့ဘူးတယ်လေထိုးလိုက်ထိုးလိုက်ထိုးလိုက်ထိုးလိုက်နေအသက်ကမဖြတ်သေးဘူးနှလုံးလေးပုံလေးမှပင်ပက်ကလေးနဲ့ရှားပြီးလှုပ်လှုပ်လှုပ်လှုပ်လှုပ်လှုပ်ဖြစ်နေတဲ့အခြေမျိုးတွေမျက်စိတွေမှာသွားပြီးတော့မြင်တယ်။ဒါနဲ့အေးဒီအခြေအနေမျိုးမှလာဆိုလို့ချင်းစိတ်တွေဘလောက်ဖြစ်ပြန်ခံစား။ဦးဒင်းမေတော်တို့ခေတ္တကလက်မှာပတိလေးတွေပတ်တာလို့လက်ဘေးမှာပတိလေးတွေဆွဲပြီးတော့နေတာအဆင်မျိုးပဲရှိတယ်ဒီလိုဝိပဿနာသိပြီးတော့ကြဲကြဲပြန့်ပြန့်မရှိသေးဘူးပေါ့ပြီးခဲ့တဲ့အနှစ်30လောက်တော့နှစ်အစိတ်30လောက်တော့ဝိပဿနာတရားဒီလိုတရားမျိုးရှင်းထားဘူးတော့မဟုတ်ဘူး။ကိုယ်ဝေဒနာခံစားလာပြီဆိုရင်စိတ်ကလေးကိုပြောင်းတတ်တဲ့စိတ်ကိုခုမှမရှိဘူး။ကိုယ်လည်းအဲ့တော့စိတ်ပြောင်းအောင်မကတော့မှတည်သေးဘူးနော်ဒါပေမဲ့အမေကိုအဲ့ရတဲ့မှာလှမ်းပြောမြင်လိုက်တဲ့အတွက်အဲ့စိတ်တွေကသရတက်ပြီအာဟုတ်တာပဲဒီလိုသာခံစားနေရလို့ရှင်ဒီစိတ်တွေဘယ်တော့ဖြစ်လိုက်မလဲကိုမခံစားနိုင်တဲ့စိတ်နဲ့ရှင်းပြီးတော့အဲ့မှာဒေါသစိတ်ဖြစ်မဲ့ဒေါသစိတ်တွေဖြစ်မဲ့လောဘစိတ်တွေဟိုသားကြီးကလာတဲ့သမီးကြီးကဂူမဆိုင်ဘူးဟောသားသမီးကြီးကဂူမဆိုင်ဘူးဘေးတန်းရမှာတော်ပြီးတယ်ဆိုတော့စိတ်တွေမျိုးစုံဖြစ်လာတဲ့အခါမှာကိုသဘောမကျတဲ့ကိစ္စအရာနဲ့တွေ့လို့ရှင်ဒေါသတွေမဖြစ်ဘူးလားဗျာဒေါသဖြစ်သဘောမကျတာဒေါသအမင်းလားငါလားကွာဆိုပြီးဒုတ်ဆွဲထားဆွဲဆွဲမှဒေါသလို့ခေါ်တာမဟုတ်ဘူးမြင်လိုက်တဲ့အပေါ်မှာကြားလိုက်တဲ့အပေါ်မှာအာယုံ၅ပါးနဲ့ထိသက်တိုက်လိုက်တဲ့အပေါ်လေးမှာသဘောမကျတဲ့အချက်ကလေးတွေ့လာလို့ချင်းဒါဒေါသဖြစ်တာပဲအလိုမကျတဲ့သဘောပေါ့နော်အဲ့ဒါဒေါသအနုသားလေးတွေတကယ်တမ်းညာဖြစ်တာဒါပေမဲ့အဲ့ဒီမှာအနုသားလေးပဲလည်းမတည်သေးဘူးမတည်သေးပေမဲ့ဩကိုယ့်အမေဒီလိုဖြစ်နေတာကိုယ်ကဒီချင်းမှဒီလိုဖြစ်ခဲ့လို့ရှိရင်ဒီလိုခံစားမှုတွေဖြစ်ခဲ့လို့ရှိရင်ဘလောက်များစိတ်ထဲမှာခံစားရမလဲဆိုစိတ်ရှင်းပြတော့အလိုလိုလေးဝင်လေထွက်လေနှာခေါင်းကရုပ်ကသူ့အလုပ်သူလုပ်နေတဲ့ဆိုမဲ့ဘာမှအပိကတမမဲဒါလည်းပဲဥမာတူပေါ့ခုဦးဇင်းတို့ဆရာကြီးဟိုနေ့ကတစ်ချိန်လုံးသူကရဏတို့ဒီလိုရှူးပေးပြီးတော့အတုပကမ္မထံပေးခဲ့တယ်မလားဒါမတင့်နေတဲ့သဘောရှူတာမှတ်တာ ဒါအတုပလက္ခဏာအတုပသဘောနှလုံးသွင်းနေရတယ်ဒီယုတ်ဒီခန္ဓာဖြစ်ပြတတ်တဲ့အကြည်တတ်တည်းရဲ့သဘောယုံနံခန္ဓာရဲ့သဘောကိုနှလုံးသွင်းနေတာဒါလည်းကမ္မထံတစ်မျိုးကမ္မထံ40တောင်ရှိတာပဲနော်အလုံးသိတာပဲလေအဲ့တော့အဲ့ဒီကမ္မထံတွေကကိုတမျိုးမျိုးမှသွားပြီးအာယုံစူးစူးဆိုက်ဆိုက်ကလေးနဲ့ဖြစ်နေတဲ့အပေါ်မှာမှုတော့ရုပ်ကအလိုလိုလွန့်အဲ့ဒီမှာဖြတ်ခနဲ့ပြန်ကိုအတွေးတွေလဲဆုံးလို့အတွေးဆိုရင်မဲ့သူကဟိုတမဆာဏနဲ့တွေးတဲ့အတွေးပေါ့တမပင်ကပ်ပါမှန်ကန်တဲ့အတွေးမှန်ကန်တဲ့အယူတွေးမှန်ကန်တဲ့အယူဆနဲ့တွေးနေမိစ္ဆာတွေးမိစ္ဆာအယူဆနဲ့ဖြစ်နေတာမဟုတ်တဲ့အတွေးပြန်ပြီးတော့လည်းပြည်ကြီးလည်းဖြတ်ခနဲ့ရလေရအောင်ဩဘာမှကိုမှခံစားမှုတွေမရှိတော့အကုန်လွတ်နေတာကိုနေ့ကဥစဉ်ပြောခဲ့တယ်လေစိတ်ရတစ်ချိန်မှာဒသိပဲဖြစ်ခွင့်ရှိတယ်နှမျိုးဖြစ်ခွင့်မရှိဘူးဒါပေမဲ့စိတ်ကပြင်မြင်အောင်လုပ်ကြည့်တယ်လက်ဖြစ်တို့မြတ်တောင်တစ်ချက်လျှက်တစ်ပြက်မှာယုတ်ကလေး9000နံကလေး3000ယုတ်ဒီနံနေပြက်တယ်လို့ဆိုရတဲ့ဒါဖះရဲ့ညံတော်ရဲ့အရာဦးသိန်းတို့တရားဓမ္မတို့တွေကတော့ဒီလိုလို့ဟောခဲ့တယ်ဆိုတော့သိတာပေါ့ဒါပေမဲ့အော်ဒီလောက်မြန်တဲ့စိတ်ပါလားအဲ့ဒါကြောင့်မလို့ကိုနေရလျှောက်ခဲ့တဲ့ဒီမှာလည်းပြီးနေတယ်ဖះဒီမှာလည်းတင်းတာတောင်းတာလည်းသွားပြီးနေဖះနှစ်ခွာကြီးဖြစ်နေဖះဟိုဘေးကအတန်နေလဲကြားနေဖះနှစ်ခွာတော့မဟုတ်ဘူးသုံးခွာကြီးတောင်ဖြစ်တဲ့လူကဖြစ်နေကြတာအဲ့လိုဖြစ်တဲ့လူတွေကစိတ်ကဲ့လှင်နဲ့စိတ်ကဲ့လှင်မြန်မှုလေးတွေမသိကြရင်လည်းစိတ်တစိတ်ချင်းတစိတ်ချင်းတစိတ်ချင်းဆက်အန္တတိဆိုရင်ဆက်ဆက်တဲ့အစဉ်ကိုသဘောမပေါက်နိုင်တာအဲ့ဒီဟာလေသဘောပေါက်တာနဲ့အမျှဩဟုတ်တာပဲခံစားမှုလေးတွေဖြစ်ပြီးပြက်နေတာဖြစ်ပြီးပြက်နေတာပေါ့ပြောင်းလဲနေတာပြောင်းလဲနေတာအမြဲတမ်းမမြဲတဲ့သဘောတွေနဲ့အနစ်ဆက်ချက်ထဲမှာပါနေတာပါလားလို့သိလိုက်ရင်ဘာမှခံစားမှုတွေနောက်ကိုလည်းရှင်းနဲ့နောက်နဲ့အစဉ်တွေဆွတ်ဆက်ပြီးတော့ခံစားမှုတွေပြင်းထန်နေစရာမလိုအပြင်လောကမှာလည်းဒီတိုင်းပဲတဲ့ဒီနေတွေ့ပြီဒီကောင်မငါဒီလိုပြောတယ်ဒီကောင်ငါဟိုနေရာငါ့ကိုဒီလိုလှုပ်လှုပ်လိုက်တယ်ငါစီးပွားရေးကိုဒီလိုဖြတ်ခုတ်သွားတယ်ဒီကောင်ကိုမကျေနပ်ဘူးဆိုတဲ့အာဃာတတွေအညီဝတွေတိုက်တီးပုံမှာမိမိတို့ဘာမှမခံစားတော့မခံစားတဲ့စိတ်ကလေးတွေတမျိုးပြောရင်အကြောင်းကင်းအောင်နေလာတတ်တဲ့စိတ်ကလေးတွေအဲ့လိုတရားထုတ်လိုက်ရောကိုယ့်ကိုယ်ပြန်ကြည့်လိုက်ကြည့်လိုက်ကအကုန်ရှင်းဟောဟုတ်တာပဲဒီလိုစိတ်ကလေးကိုဒီလိုနေဩဒီအကြောင်းအရာကိုတွေးနေတဲ့နှလုံးသွင်းနေသလိုပဲဆရာသမားတွေပြောတဲ့ယုတ်အကြောင်းပြောတယ်နံအကြောင်းပြောတယ်ဓာတ်ကြီးလေးပါအကြောင်းပြောတယ်ဒီအကြောင်းတွေမှာလိုက်ပြီးတော့တမျိုးမဟုတ်တမျိုးကိုယ့်အနေနဲ့လိုက်ပြီးတော့သိရှုတယ်ပေါ့ရှုတယ်ဦးဇင်းတို့စီမှာမေးတယ်ရှုတယ်ဆိုတာဘာလဲဘုရားလို့မေးတယ်လူဒကမာကြီးတို့ဒကာကြီးတို့စီမှာတော့မပြောဦးဇင်းတို့စီမှာတော့ဗမာလူအချင်းချင်းဗမာလူပြောတာခင်ဗျားတို့မဒကာကြီးတို့မနေနားထောင်ရတာလည်းရှိတယ်ဒကာကြီးတွေရှောက်တာကိုပိုးဆိုသေးတယ်အဲ့တော့ဟိုမှာဗမာချင်းဗမာလူပီပီတတ်တတ်ပြောတာတော့မှပဲရှုတယ်ဆိုတာဘာလဲဘုရားလို့မေးတယ်လူရှိတယ်ရှုတယ်တတိထားတယ်ကြည်တယ်ပေါ့နော်ကြည်လိုက်တယ်ဝေဒနာခံစားတဲ့သဘောလေးကိုတတိထားလိုက်တယ်ဒါလည်းဝေဒနာကိုရှုတာပေါ့နော်တင်းနဲ့တောင့်တာကိုရှုတာမဟုတ်ဘူးနော်တင်းနဲ့တောင့်တယ်လို့ခံစားတဲ့သဘောလေးကိုတတိထားလိုက်တာအဲ့ဒါဝေဒနာကိုရှုတာနော်အကြောင်းသင်္ခါရဟိုအကြောင်းလို့ဒီအကြောင်းလို့လုပ်တဲ့သဘောလို့ရှိတယ်သင်္ခါရတင်ညာနဲ့ဟိုသင်္ခါရခန္ဓာကိုရှုလိုက်တာပေါ့အဲ့လိုရှုတဲ့ဆိုတဲ့သဘောလေးဩဟုတ်တာပဲဆိုကိုကိုကိုလည်းပြန်လဲကြည်တဲ့အခါကျတော့ရှင်းနေတဲ့သဘောလေးတွေ့တော့ဒီကြောင်းမဟုတ်ဒီကြောင်းလက္ခဏာတစ်ခုရဲ့အပေါ်မှာသို့မဟုတ်ဆရာသမားတွေဟောပြောပေးနေတဲ့ယုံလက္ခဏာနံလက္ခဏာဓာတ်ကြီးလေးပါအတုပလက္ခဏာတမျိုးမဟုတ်တမျိုးရဲ့အပေါ်မှာအမြဲတမ်းရှုွက်ခန္ဓာ၅ပါးပေါ့ဗျာအတူချုပ်ပြောကြမယ်လို့ယုံနဲ့နံပဲရှိတဲ့ခန္ဓာ၅ပါးယုတ်ခန္ဓာ၃ပါးနံခန္ဓာ၄ပါးရဲ့အပေါ်မှာလိုက်ပြီးတော့စိတ်ကလေးတွေအကြောင်းတင်ခါရလို့တာပညာလိုက်အတန်းမထွက်ပဲနဲ့စကားပြောနေပညာပေးနေတာတော့ခံစားမှုလေးတွေဖြစ်နေတာကိုလိုက်ပြီးဒီလိုက်ပြီးပြီးတဲ့ဝိညာဉ်နဲ့ခန္ဓာဆိုင်အဲ့ဒီဟာလေးတွေကိုလိုက်ပြီးတော့ရှုမှတ်နေလို့ရှိရင်အလိုလိုလွတ်နေပါလားလို့ဆိုတာပြီးသေးပြီးတော့အဲ့ရနေပြီးတော့ဝေဒနာကိုအောင်မြင်မြင်နဲ့ကြုံနိုင်ခဲ့တာပဲအဲ့ဒီခါကျတော့မိမိတို့လှုပ်တဲ့အလုပ်တိုင်းအလုပ်တိုင်းရဲ့ပုံမှာခုနကအစပြောခဲ့တယ်တရားပါဖို့လူတွေဆိုတာလှုပ်တယ်တရားနှုံနေနေလို့ရှိရင်တော့ဘုရင်တို့ဟိုဥသံတော်ပဲတက်တက်ဥကေပဲတက်တက်ဇာတော်ကြီးတက်တက်တက်တာတရားတော့မနေသေးနဲ့တရားတော့မနေသေးနဲ့တစ်ချိန်ပဲကြံတော့တယ်တစ်ထိုင်ပဲကြံတော့တယ်နှစ်ထိုင်ပဲကြံတော့တယ်ဆိုပြီးတရားမလျှော့နဲ့ဒီတရားရဲ့အကျင့်ရဲ့သဘောကဒီတရားရဲ့အကျင့်ရဲ့သဘောကနောက်ဆုံးအထိုင်နောက်ဆုံးရက်ခဏစုံရက်အနေနဲ့ပြောရင်နောက်ဆုံးရက်ပေါ့နော်ခဏသက်ခံပေးပြီနောက်ဆုံးရက်နောက်ဆုံးရက်ကြတဲ့အခါကျတော့အထိုင်တထိုင်နှစ်နာရီအထိုင်တထိုင်ရဲ့သဘောလို့နှစ်နာရီအထိုင်တထိုင်မှာစပြီးပြိကံပေးပြီဆိုတဲ့ကနှစ်နာရီတောင်းထိုင်အောင်မှာထိုင်အောင်ထိုင်နိုင်အောင်အဋိဌံပြီးအောင်မနေ့ကြိုးစားအောင်မယ်ဆိုတဲ့စိတ်သောရုပ်သောတွေတင်လိုက်တာတင်လိုက်တဲ့အခါကျတော့အချိန်ရနဲ့ဂုံခဲ့တဲ့စထိုင်ကလေးကအဋိဌံပြေးပါပြီလို့ဒေါ်ကင်မိတ်ကရှူလေးလျှော်ခိုင်းမှာဟိုပဲနားထောင်နေတာအဲ့ဒီအခါကျတော့အချိန်တွေကတိတ်ပြီးကုန်ခဲ့တာအဲ့တော့ကုန်ခဲ့တဲ့အခါကျကိုယ့်ဘက်ကသဒ္ဓါမပါဘူးသဒ္ဓါမပါတဲ့အခါလည်းကြာလည်းကြာကုန်ခဲ့တယ်ကုန်ခဲ့တယ်နဲ့ပြန်အမှန်တော့2နာရီက2နာရီပဲ3နာရီထိုင်နေ3နာရီက3သူက3နာရီသွားနေတာပဲစွဲထားလို့လည်းမရဘူးတွန့်ဖို့လို့လည်းမရဘူးမရတဲ့အပေါ်မှာမိမိတို့အလိုတွေကနေရှိရနေရောက်အဲ့တော့အဲ့ဒီတထိုင်အပေါ်မှာမိမိတို့စိတ်အလိုဆန္ဒအဲ့ဒီဖြစ်နိကမျိုးလိုပဲ
ခုနှစ်ရက်ပြည့်အောင်အမေကနေ့မှ၄ရက်ပဲရှိတယ်နောက်၆ရက်ကျန်နေတယ်နော်အဲကနေ့မှ၃ရက်ပဲရှိတယ်နောက်၄ရက်ကျန်နေတယ်ဆိုတဲ့စိတ်တွေပေါ့အခုနောက်ဆုံးရက်ကိုရောက်အဲ့တော့အဋိဌံပြည့်ကနေ့လေးမှာသဒ္ဓါလေးတက်လာသလိုအခုနောက်ဆုံးရက်ရောက်တဲ့ဆိုတဲ့အခါကျစိတ်ကလေးစိတ်စောလေးတွေလျှော့လိုက်အဋိဌံပြည့်တော့မယ်ကိုယုတ်ကိုစိတ်ကလေးတွေမူလအတိုင်းရှိရလားပြန်စစ်ဆိုတဲ့အခါကျပေါ့မတော်ဘူးလားပဲအလိုလိုဝေဒနာတွေပဲရောက်တော့မှမပြေတော့စိတ်ကပြောင်းသွားတာဟုတ်နော်အဲ့ဒီပြောင်းဒီကမျိုးလိုပဲအခင်းနဲ့လေကြတဲ့ကြာပါနှစ်ပြံမရှိတော့ဘူးအေးစေးစေးပဲနေကင်းတော့တထိုင်မဲ့ကုတထိုင်နဲ့နေကင်းတထိုင်မဲ့ထိုင်မှဆိုတော့စိတ်ဘော့ရုပ်ဘော့ဖြစ်မနေဘူးလားစိတ်ဘော့ရုပ်ဘော့ဖြစ်နေတာလေးဟာမတိမတာကိုယ့်ရဲ့အပေါ်ကနေပြောဇော်လေးတွေကြာပါဇော်လေးတွေညော့ပါလားရုပ်သောစိတ်သောတွေတင်းတယ်လောကမှာလူတွေပင်ပန်းကြတာစိတ်သောရုပ်သောတွေတင်းလို့စိတ်သောရုပ်သောတွေများလို့တယောက်ယောက်နဲ့ချိန်ထားတယ်မင်္ဂလာတော်တစ်ခုသွားမယ်ညနေ9နာရီ6နာရီတမင်းလာရဲ့ငါအရင်စောင့်နေမယ်နော်ဟော6နာရီမထိုးသေးဘူးချိန်တာ9နာရီချိန်တယ်9နာရီမထိုးသေးဘူးလာမယ်လမ်းတမျောမျောနဲ့လောက်လို့ထိုင်ရနေပင်မန်းရအထိုင်ရနေအားမရတော့တော့ထွက်ရပါထွက်ကြည့်ပါဦးကသမီးထွက်ကြည့်ပါဦးကလာဖို့ကောင်းပြီဒီကောင်မလာသေးဘူးအင်းဘာမြဖြစ်နေပါလိမ့်လာချိန်မတန်သေးလို့မလာတာရောက်ချိန်မတန်သေးလို့မရောက်တာကိုယ်စိတ်ကရှေ့ရောက်နေတော့ရုံစောတက်စိတ်စောတက်နေတော့မပင်မန်းဘူးလားအရုံစောစိတ်စောတည်းကဒီအထိုင်မှန်နဲ့လောကမှန်နဲ့အတူတူပဲခန္ဓာထဲမှာညံလှဲ့ပြီးတော့ပြန်ရှုပြန်ရှုဆိုတာ။အော်စိတ်တွေဒီသဘောတွေကြောင့်တို့မှစိတ်သောယုတ်သောတွေကြောင့်ပင်ပန်းနေကြတာ။ဖြင်းမဲ့ဖြက်ဖြက်၊ရာပဲကိုင်းမဲ့ခုတ်ခုတ်၊စည်ရေးစည်ကြည်မှုလို့ရေးတာမှတ်တာတွတ်တာချက်တာပဲလုပ်လို့သူ့ဘာသူသူ့အလုပ်ကလေးမှန်မှန်လေးလုပ်သွားနေတယ်။ပြီးရမယ့်အချိန်ပြီးသွားမယ်။အချိန်တိုင်းအားလုံးကသူ့ဘာနေသူယုတ်သိမ့်သွားတယ်။ဦးသိန်းတို့ခုနှစ်ရက်စခန်း၊တလားလူသေးတယ်၊တပတ်လူသေးတယ်။နော်။အားနှစ်ပြန်စတော့မယ်။အဲတရက်ရပြီ၊နှစ်ရက်ရပြန်တယ်အခုပြီးမသွားဘူးလား။ပြီးပါပြီ။အချင်းတိုင်းအားလုံးကသူ့အတူချုပ်ငင်းသွားတဲ့သဘောလေးတဘာဝအတိုင်းရှိနေတာလေးတွေကိုတဘာဝအတိုင်းတို့နားလည်ပြီးကိုယ့်ဘက်ကနှလုံးသွင်းပြီးမှန်လို့ရှိရင်နှလုံးသွင်းပြီးနိုင်လို့ရှိရင်အားလုံးသက်သာရုပ်သောစိတ်သောတွေကြောင့်ဖြစ်တယ်အဲဒီရုပ်သောစိတ်သောတွေဖယ်ခွာနိုင်မှုအတွက်ကိုလည်းကိုလိုအကျင့်မျိုးကျင့်မထားဘဲနဲ့စာဖတ်ပြီးုံနဲ့ဘလို့မှမရအောင်အဲ့တော့ကိုကျင့်တဲ့အကျင့်ကိုကျင့်တဲ့အကျင့်တိုင်းအကျင့်တိုင်းရဲ့အပေါ်မှာရရှိလာတဲ့သဘောတွေဟာကိုဘဝအတွက်တန်မြတ်လွတ်ကြောင်းဆိုတာအဲ့ဒါပဲ30ဘုံတန်တရာဝစင်းရကလူကြောင်းတစင်ချင်းတစင်ချင်းမြင့်တဲ့သွားတဲ့နေရာမှာစိတ်အစင်းတွေရုပ်အစင်းစိတ်အစင်းရဲ့သဘောတွေနော်အော်ဖောက်ပြန်တတ်တဲ့သဘောတဘာဝတွေပါလားလို့ပိုင်ပိုင်ချာချာသိတဲ့သဘောတွေအော်တင့်နေတာဖွယ်ရတာလေလို့မရှိပါလားနော်အစင်းတဒံအသွင်အပြင်တွေပြုပြင်မှုသင်္ခါရအကြောင်းတရားတွေတော့မှာကြည့်ပြော်ရှုပြော်တွေရှိနေပါလားနော်နောက်ဆုံးတူချင်းအကြောင်းမှာအလုံးအတုပလို့ကြည့်နေအတုပခုနကရုပ်တွေနဲ့တူတယ်ဆိုတော့အလုံးအတုပတွေပဲဒီကြောင်လေးတစ်ချက်အသာလေးတူပြီးလက်ညှိုးလေးနဲ့တူပြီးလက်ညှိုးလေးနမ်းကြီးလိုက်။သမီးကပါဇက်တဲ့လက်ညှိုးသွားထူရမှုနော်။ကိုပါဇက်နဲ့ကိုကိုသွားလေးနဲ့ကိုနေတူပြီးအနံလေးနဲ့နမ်းကြီး။နော်။ရေတည့်ရမချိုးဘဲနေကြီး။နော်။သင်အဝတ်သင်္ကန်းတရက်ကနေနှစ်ရက်မလဲဘဲနေကြီး။ဒါရီကအလုံးမတင့်တဲ့သဘောတွေပဲမြင်တတ်လို့ရှိရင်ခုနကတော့ပြောတယ်ကိုယ့်ရဲ့စိတ်ထားမှန်တယ်။ကိုယ့်ရဲ့အယူဆမှန်တယ်။ဇောတွေတင်တတ်တဲ့ယူသောစိတ်ဇောတွေရဲ့အပေါ်မှာအဲ့ဒီနီးဒီအလုံးနဲ့လိုက်ပြီးတော့ဖြေလိုက်လို့ရှိရင်မိမိသက်တာသက်တာကြောင့်အဲ့သက်တာသက်တာကြောင့်အကြောင်းတွေစိတ်အေးချမ်းမှုစိတ်လွတ်မြောက်မှုလေးတွေတင်ကတင်ကစိတ်တစ်ခဏတစ်ခဏနေစုပေါင်းပြီးတော့အကြောင်းကျင်အားတွေလည်းကောင်းသွားသမာဓိအားကောင်းလို့ကျင်အားကောင်းလို့သမာဓိအားတွေကောင်းတယ်သမာဓိအားကောင်းလို့ကျင်အားတွေလည်းကောင်းတဲ့အခါလေးကြောင့်စိတ်ကလွတ်မြောက်မှုလေးတွေအေးချမ်းမှုလေးတွေစုပေါင်းစုပေါင်းစုပေါင်းပြီးတော့တဖြည်းဖြည်းစုမိစောင်းမိလာတဲ့ယောဂကစီးပွားဥစ္စာယရနာလိုပဲတစ်ဆင့်နဲ့တစ်ဆင့်မြင်လာတဲ့အတိပိုင်းဆိုင်ရာစိတ်တိုင်းပိုင်းဆိုင်ရာအကျင့်ပိုင်းဆိုင်ရာကိုကျင်တရားပိုင်းဆိုင်ရာအဲ့ဒါလေးတွေမြင့်တက်လာပြီးတယ်လွမြောက်မှုလေးတွေများလာတဲ့ခါကျတော့နောက်ဆုံးတစင်ချင်းသွားတဲ့မဲအဆင့်ဖိုးစင်းတွေတစင်ချင်းသွားတဲ့အဆင့်တွေကျောက်တာပင်းဆရာတော်ကြီးရခိုင်ဘက်ကိုကြွတဲ့ခါကျတော့ဟောဘူးတယ်ဆရာတော်ကြီးလက်သွားအောင်ចောင်းသားလေးတွေအတွေ့ကလေးတွေပို့ပို့ပို့ဆိုဖြုတ်ချပြီးတော့လမ်းဆယ်ပေါင်တာယိုးပေါ်မှာဆယ်ပေါင်မှုပေါ့သူတို့တွေကရေကတာယိုးပေါ့ရခိုင်ဘက်မှာဆိုတော့အဲ့တော့ចောင်းအပြန်မှာရွယ်ကလေးတွေချပြီးတော့ကတော့ကြရှ िख ူးကြဆရာတော်ကြီးကကျောင်းသားလေးတွေခေါင်းအောင်ပုတ်ပြပြောတယ်။ဩအရိယာလောင်းလေးတွေလို့ပြောတယ်။အဲ့ဒါဟာတကယ်လို့သာခင်ဗျားတို့ကျုပ်တို့အဲ့ဒီဘက်မှာရှိနေဆိုရင်ခင်ဗျားတို့ကျုပ်တို့အရွယ်ကြီးပေါ့ဗျာ။ပြီးခဲ့တဲ့အနှစ်၄၅၀ရဆိုတဲ့အခါကျတော့ဟုတ်မလား။ဆရာတော်ရှိစဉ်ခါတော့ဆရာတော်ရှိစဉ်လိုက်ပြီးတော့ရခိုင်ဘက်တရားခေါ်တရားဟောတဲ့အခါတော့ဘာဖြစ်လို့လဲဆိုတော့ဒီအကျင့်ကအဲ့ဒီအချိန်မှာပဲစခဲ့တာဟုတ်။ဟုတ်တယ်မလား။ကုသသနာ2560နှစ်ကိုရောက်ပြီးအဲနှစ်62နှစ်လုံးလုံးကဒီဘက်သာသနာဟိုဝိမုတ်တိယူကခေတ်ကိုပြန်လဲခဲ့ပြီပြန်လဲခဲ့တဲ့အချိန်ဆရာတော်ကြီးတရားတွေလိုက်ပြီးတော့နေလှည့်ပြီးတော့ပြေးခဲ့ပြီဒီဘက်တဝဲဘက်တို့ဘာတို့အထိရောက်တာပဲနော် အဆုံးမှာပဲဦးဇင်းတို့ပြေပဲမန္တလေးပဲရွှေဘိုဘက်တွေထိလဲအကုန်ရောက်တယ်အဲ့ဒီအချိန်မှာပြောခဲ့တဲ့ဥသာဦးဇင်းတို့တရားဓမ္မတို့အိမ်ပဲဖြစ်ဒါကြောင့်ဆရာတော်ကြီးလည်းဟောပါကျင့်လာကျင့်ကျင့်တဲ့လူတိုင်းကအားလုံးတမက်တပူကတော့ရကြမဲ့ပုဂ္ဂိုလ်ကြီးပဲဆိုတာနော်အဲ့တော့မိမိတို့ကျင့်တဲ့အကျင့်ရဲ့အပေါ်မှာရုပ်ပိုင်းဆိုင်ရာစိတ်ပိုင်းဆိုင်ရာရဲ့ထားတတ်မှုလေးတွေသိခံမှုလေးတွေခွင့်လွတ်တတ်မှုလေးတွေနဲ့တရားကျင့်တဲ့လူတရားကပဲစောင့်ရှောက်သွားတယ်ဆိုတဲ့စကားနဲ့ပတ်သက်လို့ခုနကဦးသင်းတို့ကျင့်ရတဲ့အခါလေးကြားလေးကြားရောကိုယ်တိုင်ကျင့်တဲ့အခါလေးကြားကြောင်းခုနကကိုယ်တိုင်လွတ်မြောက်မှုတွေကိုကျင့်ရနေပြီးတော့ကိုယ့်ရဲ့နှလုံးသွင်းနေရနေပြီးသွားရတယ်ကျင့်တိုင်းအထိုင်တိုင်းမှာတော့မရဘူးခုနကတော့ဇွဲခတ်လာခဲ့တယ်စိတ်တွေဇွဲတွေတင်းလာခဲ့တယ်ခုနောက်ဆုံးရက်ကိုရောက်တယ်နောက်ဆုံးရက်နောက်ဆုံးနေ့ကြာမှစိတ်သောယုတ်သောတွေရှော့ချလိုက်ပြီးသားဖြစ်တဲ့အတွေ့လို့ခုနစကားကိုပြန်ကောက်ကြမယ်ဆိုရင်စိတ်သောယုတ်သောတွေမရှိတော့တဲ့အတွေ့စိတ်ကလေးလွတ်လွတ်လပ်ပထမတော့ကကိုရှုကမှန်အမယ်အတိမှုတွေဖြစ်ရမယ်နေရာမှာစိတ်သောယုတ်သောတင်းထားတဲ့အတွက်ပြီးလို့သောကုံလို့သောကရောက်နေတဲ့အတွက်ကြံတဲ့တိမှုတွေဝင်ရမယ်နေရာမှာအစားမဝင်နိုင်ဘူးဖြစ်တယ်။အဲ့ဒီလိုပဲနောက်ဆုံးနေ့နောက်ဆုံးအထိုင်တွေနေရာမှာလေကိုကစိတ်ကလေးစိတ်သောယုတ်သောလေးတွေရှော့ပြီးတော့ထိုင်တဲ့အခါလေးကြာကြအလိုလိုစိတ်လွတ်ကိုလူကလေးတွေရုပ်ကြည်ကြီးစိတ်ကြည်ကြီးရုပ်ပေါ်ပေါ်စိတ်ပေါ်ပေါ်လေးနေထိုင်တဲ့အခါကျတော့နောက်ဆုံးရက်တွေမှာဖုံဖုံကြီးဆိုပြောတယ်နောက်ဆုံးရက်တွေမှာရတတ်တယ်နော်ဒီတရားကသိကျင်ရတယ်ဆိုတာသိတာကိုပြောတာเนาะရတာမရှိဘူးသိတာကိုပြောတာအပိလေးတွေထူးခြားလာမယ်နောက်ဆုံးရက်ဒီမှာရတတ်တယ်တရားဓမ္မကြီးနောက်ဆုံးတက်ထိုင်မယ်ဆိုပြီးတော့အတုလကြီးမိမိပြီးပြီးတာပဲပေါ့ပေါ့တန်တာမလုံးနဲ့အဲနေခြင်းအထိုင်ကနောက်ဆုံးထိုင်ဖြစ်မယ်နေခြင်းအထိုင်လည်းပဲအဲ့ဒီလိုပဲပေါ့ပေါ့တန်တာမလုံးနဲ့အဲ့ဒီတက်ထိုင်နေနဲ့ခုတက်ထိုင်မှာထူးထူးခြားခြားဒီတက်ထိုင်မှာသိရင်ပြီးသွားမယ်မတည်သေးလို့ကိုကျိုးလုံးလာဝရီရဲ့တရားနဲ့ကျိုးစားနေတဲ့စိတ်ရဲ့အထောက်အပံ့နဲ့နောက်တစ်ထိုင်နောက်ဆုံးထိုင်မယ်ဆိုပြီးရုပ်ကပေါ့တယ်ပေါ့စိတ်ကပေါ့တယ်ပေါ့ဇောကကြတယ်ကြပြောစိတ်ပေါ့ပေါ့ကိုပေါ့ပေါ့လေးနဲ့နေပြီးတော့နောက်ဆုံးထိုင်ကြမှာလည်းပဲအတိတ်ကူတိုးပြီးတော့ကြပါလိမ့်မယ်ဒါကြောင့်မလို့ဝိပဿနာဉာဏ်အရာသိခြင်းဉာဏ်တလဲလေးလို့ပြောတာခဏခဏပြောပါတယ်ဟိုနေ့ကလည်းဒေါက်ခမိတ်ထပ်ပြောသေးတယ်ဟိုနေ့ကဖိုးဖုန်ကြီးဟောတယ်နော်ဟိုးဘက်ကဟိုညောင်တုံးဘက်ကကရင်ရွာကဒကမကြီးဒေါ်ပစ်စာဖိုးဖုန်ကြင်ငယ်တဲ့6နှစ်ကျင့်ခဲ့တဲ့အကျင့်6နှစ်ဖုံဖုံ6နှစ်เนาะဖုံဖုံ6နှစ်ဆိုရင်တော့ကျိုးတုဆိုရင်တော့ပြောရမှာမဟုတ်ဘူးလေဖုံဖုံ6နှစ်ကျင့်ခဲ့တဲ့အကျင့်ကိုအဲ့ဒီဓမ္မကြီးထောပစ်က3တိုင်နဲ့နေရနော်အဲ့တော့ကျိုးတုလည်းတထိုင်နဲ့ထူးခြားတဲ့သိမှုတွေရနိုင်တာပေါ့နော်အဲ့လိုထူးခြားတဲ့သိမှုတွေရလာတဲ့အရာမျိုးကခုလိုရမျိုးတွေမှလည်းဖြစ်တယ်ဒါကြောင့်တထိုင်ထိုင်တထိုင်အကျိုးရှိတဏှာထိုင်တဏှာအကျိုးရှိအထားတဲ့ထပ်ပြီးစည်းစည်းလို့လျှော့လိုက်အောင်ဆိုရင်တရှူတရှိုက်ကိုဝင်လေလေးတစ်ချက်ထွက်လေလေးတစ်ချက်ကိုတတိပြုမင်းအဲဝင်လေလေးတစ်ချက်ထွက်လေလေးတစ်ချက်ဟာမိမိတို့တန်ဖိုးရှိတာဘာဖြစ်လို့လဲဆိုတော့ဝေဒနာတက်တယ်အဲ့ဒါလေးနောက်ဆုံးပြောပါမယ်ဝေဒနာတက်လာတယ်ခံစားမှုထိုင်လို့ဝေဒနာဖောက်ပြန်တဲ့ဓာလီဘဖောက်ပြန်တဲ့ဝေဒနာတက်လေခံစားမှုပဲဖြစ်ဖြစ်နာကျင်ကြိုက်ခဲတဲ့ကိုယ်မှာထိကြိုက်ထန်ရတစ်ခုပဲဖြစ်ဖြစ်သိပြီးတော့အာဆေးရုံတော့မရလို့လို့ပြောတဲ့ကိစ္စလိုယောဂမျိုးပဲဖြစ်ဖြစ်နောက်ဆုံးအဆင့်ပေါ့နော်လူတိုင်းလူတိုင်းဖြစ်ကြမှာပဲနော်ဦးသိရဲ့အတိတ်မရှိနမိတ်မရှိလို့မဖြစ်ကြမှာဖြစ်လဲဖြစ်ခဲ့ဘူးလေနောက်ဆုံးတွားကြိုက်တာလေးရဲ့အဆောင်ခံစားမှုတစ်ခုပေါ်လိုက်ဝင်လေထွက်လေလေကိုဦးသိတို့တတိပေးနေတယ်ဝင်လေထွက်လေလေတစ်ချက်လေးလေးတစ်ချက်ဝင်တိုင်းတတိထားလေးလေးတစ်ချက်ထွက်တိုင်းတတိထားပြီးတော့စိတ်တီတီလေးနဲ့လေးလေးတစ်ချက်ဝင်လိုက်ထွက်လိုက်တဲ့အပိလေးပေါ်မှာအပိကတ်လိုက်တာနဲ့ခံစားနေရတဲ့ဝင်နေရတစ်ချက်ချင်းယော့ကြဝင်လေတစ်ချက်ထွက်လေတစ်ချက်ပြီးတဲ့အသည့်ပေါ်မှာနော်တတိလေးထားနေမယ်ရှုလိုက်တယ်ခံစားမှုဝေဒနာတစ်ချက်ချင်းဝင်လေတစ်ချက်ထွက်လေတစ်ချက်ရဲ့ပေါ်မှာတစ်ချက်ချင်းပြက်ပြက်ပြီးတော့နေကြပါလေယော့ကြပါလေအရာမျိုးလေးတွေဖြစ်တယ်အဲ့လိုဖြစ်တဲ့ခါကျတော့ဝေဒနာဆိုတာမရှိတော့ဟဲ့ငါသွားကြိုက်တာဘယ်ရောက်သွားပါလိမ့်ငါခံစားနေရတဲ့တင်းနဲ့တောင်းနေဆိုတာဘယ်ရောက်သွားပါလိမ့်တင်းတာတောင်းတာရှိနေတယ်ရှိနေပေမဲ့ကိုယ်စိတ်ကခုနကကိုတိမှတ်နေတဲ့ရှုနေတဲ့ရှုွက်ပုံမှာစိတ်ကလေးပြောင်းသွားတဲ့အတွက်ဒီကခံစားမှုကယော့သွားတာအဲ့တော့မဝေဒနာမရှိတော့ရုပ်မှာကတော့ရှိတာရှိနေတာပဲခံစားမှုကတော့ရှိနေတာပဲကိုစိတ်ကလေးပြောင်းတာစိတ်ကလေးကိုနိုင်နင်းတဲ့အတွက်တပံမရာလုံးစိတ်ကကိုကိုခိုင်းစားလို့ကိုမှာစိတ်ကခိုင်းစေခြင်းနဲ့လဲပတ်လာခဲ့တဲ့တပံမရာလဲရတဲ့ဘဝမျိုးစုံနော်ခုတရားကျင့်တယ်တရားအထုတ်တယ်ဆိုတာစိတ်ကိုပြန်ပြီးတော့ကိုကနိုင်နင်းအောင်ကိုစိတ်နဲ့ကိုရုပ်ပဲနော်ကိုယ်စိတ်နဲ့ကိုယ်ရမလို့ချင်မှုတဲ့စိတ်မစားစီမှုတဲ့စိတ်အဲ့စိတ်တွေနိုင်နေအောင်ကိုယ်ကပြန်ပြီးတော့ကျင့်တဲ့အကျင့်အဲ့လိုကျင့်တဲ့အတွက်နောက်ဆုံးဒကာဒကမတွေအပြင်လောကကိုရောက်သွားဖ ခမို့အမြဲတမ်းပြောနေကြစကားရှိအခုကတော့နွားစကြဲထဲမှာလွတ်နေတဲ့နွားတွေလိုပဲတဲ့ကျွဲစကြဲနွားစကြဲဝိပဿနာဆိုတာကျွဲနဲ့လည်းနှိုင်းနေနွားနဲ့လည်းနှိုင်းနေတိတိဆန်နဲ့နှိုင်းနေဒါရိုင်းတာမဟုတ်ဘူးเนาะမျိုးစုံနှိုင်းနေအေးအဲ့ဒီစိတ်ကလေးတွေအခုနွားစကြဲထဲမှာလွတ်နေတဲ့နွားတွေပဲစိမ့်စိမ့်เนาะ66ဆူဆူ66စိမ့်စိမ့်နီနီဝါဝါအကုန်တွေ့ရအကုန်မဝါဘူးလားဗျာယုံ난ကြောင်းပြောလဲနာတာပဲအတုပအကြောင်းပြောလဲနာတာပဲဓာကြီးလေးပါအကြောင်းကြောင်းပြောလဲနာတာပဲအကုန်လုံးရောနှောပြီးဟောသမျှပြောသမျှအကုန်ဝါနှလုံးသွင်းနေရအေးမဝေခွဲနိုင်နေဘူးအိမ်ကိုပြန်ရောက်လို့ခြိတိုင်လဲပြန်ရောက်တဲ့အခါလဲကြာဟောမိမိအိမ်မိမိဌာနပေါ့နော်ပြန်ရောက်တဲ့အခါလဲကြာဩငါတို့ဆရာလေးဟောပြီးတာဘလို့ဦးစင်းနေတပားစီတလှည့်စီဟောပြီးတဲ့သဘောလေးမှာဘယ်ဥစ္စာလေးတော့သူနှလုံးသွင်းနိုင်ပြီလေနားထဲမှာအာယုံပြုတ်လိုက်ပြီတဲ့တယ်ပေါ့အဲ့ဒီဥစ္စာလေးသွားပြီးနှလုံးသွင်းတဲ့ခါကျတော့အပြင်အတိုက်တွေနဲ့တူဟုတ်သားပဲဒီနေရာလေးမှာဒီလိုစိတ်ထားမှာနွားများကျွဲများခြိတိုင်ပြန်ရောက်တဲ့ခါကျတော့အေးစစ်စစ်လေးတွေ့ဘူးလားတွေ့ဘူးကြလားမသိဘူးနွားကျွဲတွေစမြုပ်ခတ်တယ်ပဲရှိရလေစမြုပ်ပြန်တာလေစားသမျှအစာတွေပြန်ပြီးတော့စမြုပ်ခတ်တာဝါဝါဝါဝါမကောင်းတာလေးတွေထွေးထုတ်အမြုပ်တွေတစီစီနဲ့ကောင်းတာလေးတွေမျိုးချအဲ့လိုမျိုးပြရတာခွဲကြပြီးတော့မှတံပိုးတွေကိုသိလားကုမတိပြီအခုကတော့စိမ့်စိမ့်နော်66ဆူဆူအကုန်တွေ့သမျှအကုန်ဝါနေရတယ်စကြက်ထဲမှာပြတ်ထားတယ်လို့ပဲအိမ်မှာကြတဲ့အခါကျနေအပြင်အတိုက်တွေနဲ့တော့အော်ဒီနေရာလေးမှာငါဒေါသမထွက်သင့်ဘူးဒီပြောလေးငါမပြောသင့်ဒီကံမျိုးငါမကျူးလွန်သင့်ဘူးလို့ဆိုတဲ့အတိုင်းအတာလေးကိုယ့်ဘာကိုစမြုပ်ပြန်ရင်နဲ့အကောင်းအဆိုးခွဲကြပြီးတော့မြင်တဲ့ဉာဏ်လေးတွေရအဲ့ဒါနဲ့ဥဒင်းရဲ့တခါတယောက်ကအောက်တိုဘာစခန်းလူတွေပေါ်မှာအားထုတ်တယ်12လပိုင်းတက်လဲကြဥဒင်းတို့စင်ကာပူမှာရောက်အဲ့မှာစင်ကာပူမှာလည်းရောက်တော့သူသားသမီးတွေဆန်းဖုံးဆက်တယ်တခါမှတရားစခန်းဝင်တဲ့ပုဂ္ဂိုလ်အဲ့တစခန်းလာဝင်ပြစ်တယ်ဝင်ပြစ်လဲဝင်ပြစ်ပြီးရောနှစ်လကြာတဲ့အခါကျဥဒင်းတို့စင်ကာပူမှာရောက်တဲ့ချိန်သူသားသမီးတွေဆန်းဖုံးတယ်ဥဒင်းရဲ့အဖေတော့ဆုံးသွားပြီအဖေပေကန်ကြီးပြောသွားတယ်တဲ့သမီးရေလို့ပြောတယ်တဲ့ပြေကနေပြီးတော့ရန်ကုန်စေယုံတင်လာကားပေါ်မှာပြောတယ်တဲ့အမိရေလို့ပြောတယ်တရားထိုင်တော့တက်တဲ့ဝေဒနာဆိုတာဘာမှမပြောပါတော့နော်အခုခံစားနေရတဲ့ဝေဒနာတရားဆိုးတာပဲသူပြောတယ်တဲ့လူတိုင်းကြုံရမှာနော်အဲ့တော့အခုကြိုးကြိုးဆောဆောမထိုင်နိုင်ဘူးလားဗျာအဲ့ဒါဘာဖြစ်လို့လဲဆိုတော့သူ့ရဲ့ခံစားမှုတွေပေါ်လာရင်အဲ့ဒါဝင်လေထွက်လေလေးကိုတတိသေးသူကတ်နေရမှာလို့ရှူလဲရှူနေတယ်နှာခေါင်းလေးကလှုပ်လှုပ်လှူရနေပြောတယ်ဥစဉ်နဲ့အဲ့လိုပြောတယ်အဲ့တော့တရားထိုင်တဲ့လူဟာပြန်ပြီးတော့အားကိုးရရှာလိုက်တဲ့ခါကျတော့ငါတရားထိုင်ခဲ့တဲ့အခါတော့အာနာပါနရှူလေးလေးနဲ့ရှူတယ်လို့ဝေဒနာခံစားတဲ့ခါမှာအားကိုးထားလိုက်တာပဲလို့ခလိုက်ကြကြတော့ယုံယုံကန်ကန်နဲ့နော်အော်ဂါဟစ်ခါနဲ့လူကလွန်ကန်နဲ့မပြောပဲနဲ့တီတီငြိမ်ငြိမ်လေးနဲ့ပြီးတာနော်ဘဝကိုချုပ်ငြိမ်ရတာတမျိုးပြောမယ်ဆိုလောဘဒေါသမောဟကြီးမပါပဲနဲ့ဘက်ကလေးဖြတ်သွားခံအဲ့ဒါတရားထိုင်တဲ့ကောင်းမှုကုသိုလ်ကံကိုအာယုံပြုတ်မှုသွားဘူးလားဗျာအာယုံပြုတဲ့နေရာမှာစိတ်ပြစ်တယ်ခွေးတန်ကြခွေးပြစ်တယ်ကြက်တန်ကြကြက်ပြစ်တယ်လို့ဟောနေတဲ့အတိုင်းဆိုရင်တရားအားထုတ်တဲ့ဝင်နေထွက်လေအပြီးပုံမှာအပြီးကတ်တဲ့အတွက်လောဘဒေါသမောဟကင်းငင်းတဲ့ဒီလို့ရှိရင်အပေလေးပုံမလွတ်ဘူးလားအပေလေးပုံလွတ်ပါတယ်နော်အဲ့ဒါကြောင့်မလို့တထိုင်ကိုတထိုင်လျောက်တရှုတရှိုက်ကိုတရှုတရှိုက်လျှောက်တန်ဖိုးထားပြီးတော့ထိုင်ကြရအောင်နော်ညာဟိုကအပေါ်အလန်းပေးလာပြီတလင်းကလေးဆိုလောက်တယ်ကဲလောက်လဲဦးချီ